ိုင်းမြန်မာနယ်စပ်မဲဆောက်ကနေမြန်မာနိုင်ငံမြဝတီကအွန်လိုင်းလိင်လယ်ဂိုင်းတွေကိုပေးထားတဲ့တရားမဝင်အင်တာနက်ကေဘယ်လိုင်းကျိုး16ကျိုးကိုထိုင်းအမျိုးသားအတန်လွင့်နဲ့ဆက်သွယ်ရေးကော်မရှင်အဖွဲ့နဲ့မဲဆောက်ရဲတပ်ဖွဲ့ဝင်တွေကဒီဇင်ဘာ2ရက်နေ့ကဖြတ်တောက်ပစ်ခဲ့တယ်လို့ထိုင်းရဲချုပ်ကမနေ့ဒီဇင်ဘာ2ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအတည်ပြုပြောဆိုသွားပါတယ်ဒီအကြောင်းကိုတော့ထိုင်းခြေဆိုင်သတင်းတောင်မအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်မဲဆောက်ကနေမြဝတီမြို့ဘက်ကအွန်လိုင်းလေလေကိုင်းတွေကိုပေးထားတဲ့တရားမဝင်အင်တာနက်ကေဘယ်လိုင်းကျိုး16ကျိုးကိုဖြတ်တောက်ပစ်ခဲ့ကြောင်းရဲချုပ်နတ်ထဖုံဖူစွန်ထုံးကဒီဇင်ဘာလ2ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒီအင်တာနက်လိုင်းတွေဟာအရေးသွေးမြင့်ပြီးတစ်မြို့လုံးကိုအင်တာနက်ပေးနိုင်တဲ့ကေဘယ်လိုင်းတွေဖြစ်ပြီးဒီလိုင်းတွေကိုအွန်လိုင်းလေလေကိုင်းတွေကအသုံးပြုနေတာကိုစစ်ဆေးတွေ့ရတယ်ဆိုပြီးထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်။ထိုင်းရဲချုပ်ပြောဆိုသွားတာကတော့အခုရှာဖွေဖျက်တောက်ခဲ့တဲ့အင်တာနက်ကြိုးလိုင်းဟာအကြီးဆုံးနဲ့အရှိလျားဆုံးဆက်သွယ်ထားတဲ့ကြိုးလိုင်းတွေဖြစ်ပါတယ်အင်တာနက်လိုင်းကအားကောင်းပြီးမြို့တစ်မြို့လုံးကိုတောင်ပေးနိုင်တဲ့အရေးသွေးမြင့်တဲ့လိုင်းတွေဖြစ်ပါတယ်အခုလိုင်းတွေကိုတစ်ဖက်နိုင်ငံကိုဆက်သွယ်ပေးခဲ့တဲ့အင်တာနက်ကေဘယ်လိုင်းလုပ်နေတဲ့ကုမ္ပဏီတွေကိုလည်းစစ်ဆေးဖို့ထုတ်အရေးယူသွားမှာဖြစ်တယ်လို့လည်းထိုင်းဘာသာနဲ့ပြောဆိုသွားပါတယ်အဲ့ဒီကြိုးတွေထဲမှာ216ကိုကေဘယ်ကြိုး2ချောင်း96ကိုကေဘယ်ကြိုး2ချောင်းနဲ့24ကိုအင်တာနက်ကေဘယ်ကြောင့်14ကြောင့်ပါဝင်တယ်လို့ဆိုပါရယ်အထူးစက္ကရိယာတွေကိုသုံးပြီးစစ်ဆေးရမှာတော့အွန်လိုင်းလိမ်လည်ခိုင်းတွေကမြန်မာနိုင်ငံဘက်ခြမ်းကီလိုမီတာများစွာထိရောက်အောင်တရားမဝင်အင်တာနက်ကြိုးတွေချိတ်ဆက်ထားတာပါဒီအင်တာနက်လိုင်းတွေဟာမြန်မာနယ်စပ်ကနေလောက်အိုနယ်စပ်ထိအသုံးပြုလို့ရတာဖြစ်ပြီးရွှေပြောင်းနေတဲ့လိမ်လည်ခိုင်းကဧရိယာကျကျပြန့်ပြန့်အသုံးပြုလို့ရတာဖြစ်ပါတယ်ဒီအင်တာနက်လိုင်းတွေကိုထိုင်းမြန်မာလာအိုဆောင်ရမဲကောင်မြင့်နားမှာကောထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီနေရာတွေမှာပါရှာဖွေဖမ်းဆီးမိတာဖြစ်ပါတယ်ဖျက်တောက်လိုက်တယ်ဆိုတာကတော့အဲ့ဒီဒေသမှာရှိတဲ့ call center online လိမ်လည်ခိုင်းတွေကိုအင်တာနက်သုံးလို့မရအောင်တားဆီးလိုက်တဲ့သဘောဖြစ်ပါတယ်လို့လည်းရဲချုပ်ကပြောဆိုသွားပါတယ်ရှင်